ိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့တောင်းချီတဲ့စစ်ပေးရှောင်တွေဟာအရေးပေါ်အကူအညီတွေလိုအပ်နေပြီးနိုင်ငံတကာကဒါကိုဝိုင်းဝန်းကူညီဖို့လိုနေကြောင်းထိုင်းချေဆိုင်ကချင်မျိုးသမီးအစည်းအရုံးကတောင်းဆိုလိုက်ပါတယ်။ရန်ကုန်ကပေးပို့လာတဲ့ပြည်ရင်းနေရာတချို့ကတိုက်ပွဲရှောင်တွေရဲ့နောက်ဆုံးခြေနေတွေကိုတော့ကိုခင်မောင်စိုးမင်းကပြောပြမှာပါ။
စစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်တွေကြားတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်လာတဲ့ဒေသခံတွေကိုကူညီဖို့ခက်ခဲနေစေဖြစ်ကြောင်းအရက်ဖက်အဖွဲ့အစည်းတွေနဲ့စစ်ရှောင်စခန်းတာဝန်ခံတွေကပြောပါတယ်။အကြောင်းကတော့နယ်မြေလုံခြုံရေးကြောင့်ပို့ဆောင်ဆက်သွယ်ရေးလမ်းကြောင်းတွေကိုစစ်ကောင်စီဘက်ကစစ်ဆေးတင်းကျပ်ထားတယ်လို့အရက်ဖက်အဖွဲ့အစည်းတွေကလည်းနယ်စပ်တောတောင်တွေထဲအထိလိုက်လံကူညီဖို့ခက်ခဲနေတာပါ။အရင်ကအစိုးရနဲ့ပြည်တွင်းအရက်ဖက်အဖွဲ့အစည်းတွေကစစ်ရှောင်အရေးကိစ္စကိုပူးပေါင်းလုပ်ကင်ကြပြီမဲ့အခုတော့နိုင်ငံတကာအတိုင်းဝိုင်းရဲ့နေဆက်ဖြတ်ကျော်အကူအညီပေးရေးကပိုပြီးလိုအပ်ကြောင်းကချင်မျိုးသမီးအစည်းအရုံးပြောရေးဆိုခွင့်ရှိသူမွန်နေလီက VOE ကိုပြောပါတယ်
ဆိုတော့နိုင်ငံတကာရဲ့အကူအညီစံပေါ်မှုကအများကြီးအရေးကြီးလို့အပ်တယ်ဆိုတော့ကနေဆက်ဖြတ်ကျော်တဲ့အကူအညီဆိုတဲ့ဟာပေါ့နော်အဲ့ဒီအတိတ်တွေကတော့ဒီအစိုးရကနေတိုင်းရိုက်သွားတာမဟုတ်ဘဲနဲ့အခုအဲ့ဒီမှာလက်တွေ့အခုဒီထောက်ပံ့နေတဲ့အဖွဲ့အစည်းတွေပေါ့နော် CSO တွေအများကြီးရှိနေဒီလိုရှိနေဒီလက်နက်ကအဖွဲ့အစည်းတွေပေါ့နော်တကယ်ဒီလူလူထုတွေကိုကိုယ်ကြီးထောက်ပံ့ပေးနေတဲ့အဖွဲ့အစည်းတွေနဲ့တိုက်ရိုက်ချိတ်ဆက်ပြီးတော့လမ်းကြောင်းရှာပြီးတော့ကိုယ်ကြီးအေးဖို့အတွက်ပေါ့နော်အများကြီးလိုအပ်တယ်ပေါ့
ချင်းပြည်နယ်၊ကယားပြည်နယ်၊ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တဲကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့စစ်ကောင်စီတပ်တွေရဲ့တိုက်ပွဲတွေကမေလကစလို့ပို့ပြီးပြင်းထန်လာနေပါတယ်မျိုးပေါ်တိုက်ပွဲတွေကြောင့်အရသာတေဆုံးမှုတွေတိုးလာတယ်လို့တချို့ဒေသတွေမှာရွာလုံးကျွတ်နီးပါးထွက်ပြေးနေရပြီးယာယီစစ်ဆောင်စခန်းတွေမှာနေထိုင်နေကြရတာပါ
အရင်ကတည်းကလည်းစစ်ရဇဝဲမှုတွေချိုးရွံ့လာတယ်အများကြီးရှိတာပေါ့နော်ဆိုတော့အခုဖြစ်နေတဲ့ပုံစံကပို့ပြီးတော့ဒီမြို့ပြတွေမှာကျူးလွန်မှုတွေပို့ပြီးတော့ရှိလာတာကြီးကြရတယ်အဓိကတော့ဒီလူလူထုတွေရဲ့အဆုံးချုံလေးပေါ့နော
်ကချင်ပြည်နယ်မှာတော့တကြောပြန်တိုက်ပွဲတွေပြန်ဖြစ်တဲ့2012ခုနှစ်ကလေးကလူရေ 9,500 ကျော်ဟာအခုအချိန်ထိစစ်ပေးရှောင်စခန်းတွေမှာနေထိုင်နေရတော့ဖြစ်ပါတယ်။အခုစစ်ကောင်စီလက်ထက်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေပြီးနောက်ထပ်လူရေ 1,000 ကျော်လောက်စစ်ရှောင်စခန်းတွေစီကိုတွားရောက်ခိုလုံနေရကြောင်းကုလလူသားချင်းစာနာရေးအဖွဲ့ OCHA ကတည်ထောက်ပြန်ထားပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတော့အခုနှစ်စကလေးကဖြစ်တဲ့တိုက်ပွဲတွေကြောင်းလူရေ 1,000 ကျော်လောက်ဟာနေရက်ကနေတိမ်းရှောင်နေရပြီးရှမ်းပြည်နယ်တောင်ပိုင်းမှာတော့1900ကျော်လောက်ရှိမယ်လို့အိုချာကဖော်ပြထားပါတယ်။အခုလက်ရှိတိုက်ပွဲတွေကြောင့်မြန်မာနိုင်ငံအရှိတောင်ပိုင်းကထွက်ပြေးခဲ့ရသူတွေဟာ 36,400 ရှိတယ်လို့ UNHCR ကထုတ်ပြန်ထားပါတယ်။ဒီထဲမှာကယားပြည်နယ်ကအများဆုံးဖြစ်ပြီးအယောက် 38,000 ကျော်ရှိတယ်လို့ဆိုပါတယ်။ကယားပြည်နယ်မှာလမ်းမဆက်သွေးအလုံးပြတ်တောက်နေပြီးတိုက်ပွဲရှောင်တွေအတွေ့စားနပ်ဤကရှားပါလာပါတယ်။မိုးတွင်ရောက်လာလို့ကလေးနဲ့တက်ကြီးရွယ်ဦးတွေကျမ်းမာကြီးအတွက်လုံလောက်တဲ့ဆေးဝါးမရှိလို့စိုးရိမ်စရာဖြစ်နေကြောင်းကယားပြည်နယ်ကဒေသခံတချို့ကပြောပါတယ်။ကယားပြည်နယ်ထဲမှာတိုက်ပွဲတွေယာယီရဆိုင်မဲ့ဆိုတဲ့သတင်းကြောင့်နေရက်ပြန်လာတဲ့သူအ ਨੇ အချင်းတော်ရှိနေပါတယ်။ဒါပေမဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတချို့ကတော့မြန်မာနိုင်ငံတွင်အခြေအနေနဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်းသူတို့ရဲ့သဘောထားကိုထုတ်ဖော်ပြောဆိုထားပါတယ်ခင်ဗျာ။